ထိုင်းမြန်မာနယ်စပ်ဘုရားသခင်ဆွေမျိုးကတရုတ်ငွေလိမ်ကမ်းလုပ်ငန်းတွေရဲ့လူကုန်ကူးခံရတဲ့နိုင်ငံသားတွေကိုဒီမိုကရေစီအကျိုးပြုကရင်တက်မတော် DKBA ကထိုင်းမှတ်ကိုစလွှဲပေးနေပါပြီ။ဒီမျိုးနဲ့တရုတ်နဲ့ပတ်သက်တဲ့လုပ်ငန်းတွေပိတ်သိမ်းချပြီးသိသိသာသာလူပါသွားတယ်လို့မြို့ကန်တွေကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ချက်ကိုအလိမ်မှပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံကရင်ပြည်နယ်ဘုရားသခင်မြို့နယ်အတွင်းမှာကက်ဆီနိုလောင်းကစားလုပ်ငန်းနဲ့စားသောက်ဆိုင်လုပ်ငန်းမှာလုပ်ကင်ကြတဲ့တရုတ်နိုင်ငံသားတွေအနေနဲ့ဖေဖော်ဝါရီလ28ရက်နေ့နောက်ဆုံးထားပြီးတော့ထွက်ခွာကြဖို့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကထုတ်ပြန်ထားပြီးတဲ့နောက်မှာတရုတ်နိုင်ငံသားတွေမြို့ရင်းသွားလာမှုတိတိတတ်တာပါသွားတဲ့အကြောင်းဒေသခံတွေက view ကိုပြောပါတယ်တရုတ်နိုင်ငံသားတွေအလုံးလုံးတွေကြတဲ့စားသောက်ဆိုင်အလှပြင်ဆိုင်လုပ်ငန်းတွေပိတ်သိမ်းထားတာတွေကိုလည်းတွေ့ရတယ်လို့လည်းမြို့ခံတွေက view ကိုပြောပါတယ်ဖျားသုံးစုမြို့ထဲမှာဆိုရင်တရုတ်နိုင်ငံသားတွေသိမ်းမတွေ့ရတော့ပါဘူးတချို့မျိုးနဲ့သုံးပိုင်လောက်ဝေးတဲ့ချောင်းစုံကြေးရွာဘက်ကိုပြောင်းရွှေ့သွားတယ်လို့လုံဆောင်ရေးအရာနာမည်မဖော်လို့တဲ့မျိုးကတူကတော့တရုတ်လာခွေးစားလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အခုလိုပြောပြပါတယ်
တရုတ်ကမျိုးတွေမှာတော့အစိုးရရဲ့လောက်ပဲကတော့ပါပါပြီးစိုးရရဲ့လောက်ကိုကျန်တရုတ်နဲ့ပတ်သက်တဲ့စားသောက်ဆိုင်တွေပါရစားကုန်ပေးရတယ်အဲဒီမှာဆက်ရှင်နဲ့နောက်ဆုံးတော့ဟိုတော့ပြောရတော့တရားသူတနည်းအောင်သူရွှေ့တယ်ဆိုကျတော့ဒီမှာနေဝေးနေအောင်တွေ့ရတော့ဝေးရဆုံးမှာကျတော့လူပိုင်ပိုင်တော့ဘယ်လိုဆောင်းလို့ဘယ်တော့ဘယ်လိုအဲ့ဒါချောင်းတို့ရှိရချောင်းပြီးရရောအဲ့ဒါချင်းရှိရတယ်
ဖျားသုံးစုမျိုးတဝိုက်ကျေးရွာတွေဘက်တရုတ်လောက်ကစားလုပ်ငန်းတွေနေရာပြောင်းရွှေ့သွားတဲ့သတင်းတွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုချက်ရဖို့စူးစမ်းနေစေဖြစ်ပါတယ်ဖျားသုံးစုမျိုးကတရုတ်ဝေးလိန်လုပ်ငန်းတွေမှာလူကုန်ကူးခံရတဲ့နိုင်ငံသားသား60ကျော်ကိုပြီးခဲ့တဲ့ရက်ပိုင်းက DKBA အဖွဲ့ကမြောက်ရီလမ်းကြောင်းကနေတဆင်းထိုင်းရဲ့တပ်ဖွဲ့ကိုလွှဲပြောင်းပေးခဲ့တယ်လို့လည်းမျိုးကတူကပြောပါတယ်
။မျိုးကတော့ကွာထွက်သွားတာတော့မရှိသေးဘူး။ DKBA ကလည်း68ရောက်လာတယ်။အဲ့လိုတင်ရထုတ်ပြန်လာတယ်။အဲ့လိုပြောပြီး68ရောက်လို့ပြန်ထုတ်ပြန်လာတယ်။တော့တော့တော့ခံရနေတာတော့မရှိတော့ဆက်ဆောင်တော့လည်းမရှိဘူး။ချိုးလည်းဆောက်လည်းဆောက်ရတာတော့လည်း
မြန်မာနယ်စပ်ကအွန်လိုင်းငွေလိမ်လုပ်ငန်းတွေကိုနှိမ်သိမ်းဖို့ကြိုးစားတဲ့အနေနဲ့ထိုင်းအစိုးရကမြန်မာနယ်စပ်တွေမှာလျှက်ဆင်ပြီးလောက်စာစီနဲ့အင်တာနက်လိုင်းတွေဖြတ်တောက်ထားပါတယ်ဒီလိုဖြတ်တောက်တဲ့အတွက်ဒေသခံတွေပါရက်တီရေးအခက်တွေ့နေကြရပါတယ်ဖျားသုံးစုမျိုးကတယောက်ကတော့မကြခင်အရင်လိုလျှက်ဆင်ပြီးပြန်ရဖို့မျှော်လင့်တယ်လို့ပြောပါတယ
်ဆောင်းနေပြီးကဲမီးလာကျင်းရောက်ပေါ်ပေါ်လို့ညှော်လင့်အလောက်ကနေရောက်ဒီရောတော့လည်းတော့မင်းတို့ကလည်းကောဒီပြေကြောင်းတာဒါလည်းနားလာပြီးဒီလိုလည်းနားတော့ကောဒီတော့ပူချော်ဘာခိုင်းဝဲဒီကံပြီးကူတော့ဒီကူနေရတော့ဆောလာရယ်ဘာလို့ပြောတော့အရင်မီးမီးတူဝဲဆောင်းဝဲနေလို့သူတော
်ထိုင်းနိုင်ငံရဲ့ PR ပေးမှုကြောင့်ကရင်နေကြားဆောင်တဲ့ BGF ထိချုပ်ထားတဲ့မြဝတီရွှေကုတ်ကိုပြိုတဲ့ကငွေလိမ်လုပ်ငန်းတွေမှာလူကုန်ကူးခံရတဲ့နိုင်ငံသားတွေကို BGF အဖွဲ့ကယာနဲ့ချီပြီးတော့ကဲထုတ်နေသလိုငွေလိမ်တိုင်းကလူတွေကိုလည်းဖမ်းဆီးနေပါတယ်ဖမ်းဆီးပြီးသူကဲတင်ထားသူတွေကိုထိုင်းရနာပိုင်တွေလက်ထဲလွှဲပြောင်းပေးနေသလိုဒီနေ့ကစပြီးတော့တရုတ်နိုင်ငံသားတွေကိုမဲဆောက်၄ဆင့်ကနေတဆင့်တရုတ်နိုင်ငံကိုတန်းပြီးတော့ပြန်ပို့နေပါတယ်ရှင်